မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေကတင်ဆက်ပေးပါမယ်။နိုဝင်ဘာလ10ရက်ထွေထွေရွေးကောက်ပွဲမှာလွတ်တော်တည်တည်အတွက်တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအများအပြားဝင်ရောက်ရှင်ပြိုင်ခဲ့ပေမယ့်အနိုင်ရတတိပုဂ္ဂလကိုယ်စားလှယ်ကတော့၄ဦးပဲရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးနေရာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့မတ်ထုမေလည်းပါပါတယ်။ရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးတယောက်အနေနဲ့ကိုယ့်ရဲ့တိုင်းရင်းသားမျိုးနွယ်စုတွေပြည်သူတွေအတွက်ဘာရီလှုပ်ဆောင်သွားဖို့ပြင်ဆင်ထားပါလေအခုလိုအခြေအနေထိရောက်လာဖို့အတွက်ဘာရီကျူပန်းအားထုတ်ခဲ့ရတယ်ဆိုတာတွေကိုမတ်ထုမီကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရဲ့ရှင် There's a path we must choose sometime Gotta stand up and fight sometimeမချူမေကဒီကြီးရဲ့ရွေးကောက်ပွဲတော့ကရန်ကုန်တိုင်းဒေသကြီးရဲ့ရခိုင်တိုင်းသားမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်တာအနိုင်ရခဲ့တယ်။ဒီတခြားနိုင်ငံရေးအင်အားကြီးပါတီကြီးတွေကနေပြီးတော့မှဝင်ရောက်ရှင်ပြိုင်တဲ့သူတွေကြားမှာမှကိုကဒီတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ခဲ့ပြီးတော့အခုလိုအရေးပါတဲ့နေရာတစ်ခုကိုအနိုင်ရခဲ့တာဘာကြောင့်လို့ထင်ပါလဲရှင်။ပြည်သူတွေကကိုယ့်အပေါ်မှာယုံကြည်အားကိုးမှုဘာများဖြစ်မလဲ
။အဓိကတော့နေပြီးတော့ဒီမှန်မှန်ကနိုင်ငံရေးလမ်းကြောင်းကိုမှန်မှန်ကန်ကန်ရှောက်လန်းလို့အာပြည်သူကကျမကိုနေပြီးတော့နိုင်ငံရေးထဲမှာရှိစေခြင်းလဲဆိုရဲဆန္ဒကိုသူတို့ထုတ်ဖော်ပြလိုက်တာလို့ပဲကျမယူဆပါတယ်။အဲဘာကြောင့်လဲဆိုတော့ကျမနိုင်ငံရေးလောကထဲကိုစပြီးတော့ရောက်ခဲ့တဲ့ကအဲကျမပြည်သူအတွက်နိုင်ငံအတွက်ကိုယ့်ရဲ့မဲဆန္ဒနေအတွက်မရှက်တည်ခဲ့ရဲ။အဲငါးမြတ်တာအတော်တွင်မှာမှန်မှန်ကန်ကန်ပဲအဲပြည်သူဘက်ကတင်ပြဆရာဆိုလို့ရှိရင်တင်ပြခဲ့တယ်။လွှတ်တော်မှာတင်ပြလို့မရခဲ့တာဆိုလို့ရှိရင်တော့မီဒီယာမှာတင်ပြခဲ့တယ်။ပြီးလို့ရှိရင်ကိုယ့်ရဲ့အလုပ်ကိုနေပြီးတော့လွှတ်တော်ကိုယ်စားတူအနေနဲ့ဒီပြည်သူတွေစီကိုတွေ့ဆုံတာကအစလွှတ်တော်မှာဆင်းရဲတာကအစပြည်သူများရဲ့လိုအပ်ချက်တွေကိုလွှတ်တော်မှာတင်ပြပြီးတော့မှဟိုဘတ်ဂျက်တောင်းခံတာကအစနေပြီးတော့၅မိနစ်တောင်မှပွင့်လင်းမြင်သာစွာအလုပ်လုပ်ခဲ့တယ်ဆိုတော့ဒီလိုမျိုးမှန်မှန်ကန်ကန်လှုပ်လာခဲ့တဲ့လွှတ်တော်ကိုယ်စားတူကိုရခိုင်ပြည်သူကတော့လွှတ်တော်ထဲမှာရှိနေစေခြင်းနဲ့ကျွန်မနိုင်ငံရေးထဲမှာရှိစေခြင်းနဲ့ဆန္ဒသဘောတရားတွေအကြောင်းနေပြီးကျွန်မအနိုင်ရရှိခဲ့တာလို့ပဲကျွန်မသုံးသပ်တယ်ရှင့်
မတ်ထုမေကဒီပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရခိုင်မျိုးသားပါတီကနေဒီဗျမ်းပြဲနဲ့အမ်းမျိုးနယ်ရဲ့ကိုစားပြုအမျိုးသားလွတ်တော်အမှန်နေရာကိုဝင်ရွေးခံခဲ့တယ်။လွတ်တော်ထဲမှာလည်း၅နှစ်တာဝန်ထမ်းခဲ့တယ်။ဒါပေမဲ့အခုတစ်ချိန်ရွေးကောက်ပွဲမှာကျတော့ဘဲပါတီကိုမှကိုစားမပြုဘဲနဲ့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ဖြစ်တာကဘာကြောင့်မှလဲရှင်
။အော်ဟုတ်ကဲ့ရှင်။ကျွန်တော်တို့ဒီရခိုင်မျိုးသားပါတီကနှစ်ပါတီပူးပေါင်းထားတာပါရှင်။ရခိုင်ဒီမိုကရေစီဖွဲ့ချုပ်တဲ့ဒီရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီနှစ်ပါတီကို2015မှာပူပေါင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့2016မတ်လဒီအစိုးရအသစ်ပြန်လည်ဖွဲ့စည်းတဲ့အခါမှာတော့ပါတီတွေပြန်ပြီးတော့မူဝါဒတွေလက်မခံကြတော့တဲ့အခြေအနေမှာရှိတယ်။ဒါကြောင့်မလို့ပါတီနှစ်ရက်ကပြန်ပြီးတော့မိမိပါတီမိမိပြန်တည်ရည်တည်ကြတဲ့သဘောရှိပါတယ်။အဲကျွန်တော်တို့နေပြီးတော့ကျွန်မရဲ့ဒီ2006ကတည်းကနေပြီးတော့ဝင်ရောက်အလုပ်လုပ်ခဲ့တဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်မှာပဲအဲကျွန်မဆက်နေမယ်ဆိုပြီးတော့ရခိုင်မျိုးသားပါတီကနှုတ်ဆက်စာတင်ခဲ့ပါတယ်။2019ရဲ့ဇူလိုင်24မှာတင်ခဲ့တယ်။ဒါပေမဲ့ခိုင်မြူတာပါတီကထွက်လဲထွက်လို့မရခဲ့ဘူးထွက်ဖို့လည်းမပေးခဲ့ဘူးဆိုတော့အဲ့ဒါက2020အထိတန်လိုင်းဖြစ်သွားတယ်တတိပုဂ္ဂလဆိုလို့ရှိရင်တော့ဒီနှစ်ပါတီစလုံးကဆက်ရှိပြီးသားဖြစ်ပြီးလို့ရှိရင်တတိပုဂ္ဂလအနေနဲ့ရည်တည်ရတဲ့အခြေအနေဖြစ်သွားတယ်ရှင့
်အဲ့တော့ဒီလိုဝင်ပြိုင်တဲ့အခါမှာလည်းဘာကြောင့်ဒီရန်ကုန်တိုင်းဒေသကြီးရဲ့တိုင်းရင်းသားလူမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်ခဲ့ရပါလဲရှင
့်ဟိုအမှန်တကယ်အလုံးလုံးလို့ရှားမဲ့နေရာကိုဟိုရွေးချယ်ခဲ့တာဖြစ်ပါတယ်ဆွတ်တော်မှာဆိုလို့ရှိရင်တတိပုဂ္ဂလအနေနဲ့အစိုးတစ်ခုတင်မယ်ဆိုတဲ့အတိုင်းတပိကေရုံကပါတီရှိတာတောင်မှမတင်နိုင်ခဲ့တဲ့အဆိုတွေလွှတ်တော်ဥက္ကဋ္ဌကခွင့်မပြုတဲ့အဆိုတွေအများကြီးရှိခဲ့တယ်။အဲဒါကြောင့်မလို့နေပြီးတော့ဒီလွှတ်တော်မှာအလုံးလုံးတာထဲစာလို့ရှင်ရန်ကုန်တိုင်းဒေသကြီးမှာပြောင်းရွှေ့လောက်ကင်လာလို့ရှင်ဒီနေရာဒီအပြည်သူတိုက်ရိုက်ရွေးချယ်တဲ့ဟိုကိုယ့်ကိုဘယ်သူမှခန့်အပ်တဲ့ဒီသမ္မတကခန့်အပ်တဲ့ပါတီကခန့်အပ်တဲ့ဝန်ကြီးမဟုတ်ဘဲနဲ့ပြည်သူတိုက်ရိုက်ရွေးချယ်တဲ့ဝန်ကြီးဖြစ်တယ်အမနီရပါလဲဆိုလို့ရှိရင်ကျမလှုပ်ချင်တဲ့ဒီအခိုင်လူငယ်များရဲ့ပညာရေးဆိုင်ရာတည်ဆောက်မှုအခိုင်ပြည်နယ်အတွက်လိုအပ်မဲ့လူသားစုကအရင်းမြေကိုရန်ကုန်ကနေတည်ဆောက်လို့ရတယ်။ပြီးလို့ရှိရင်ရန်ကုန်ဟာလမ်းမဆက်တွေအကောင့်အတွက်ကြောင့်မလို့ကျမတို့အခိုင်ပြည်နယ်မှာအခုဖြစ်ပျက်နေတဲ့ဟိုစစ်ဘေးကြောင်းဖြစ်စေလူခွင့်ရေးချိုးဖောက်မှုကြောင့်ဖြစ်စေအခုနိုင်ငံတကာကပြောနေကြတဲ့ဝေဖန်နေကြတဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်လို့ပဲဖြစ်စေရန်ကုန်မှာနေပြီးတော့လူငယ်တွေအများကြီးရှိတယ်တန်တမန်ဆက်ဆံရေးကိုကျမတို့ရန်ကုန်ကနေထူထောင်နိုင်မယ်ဒီရခိုင်တိုင်းဒေသကြီးရဝန်ကြီးတယောက်အနေနဲ့ရခိုင်ပြည်နယ်ရဲ့နေပြီးတော့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုနိုင်ငံတကာသိရှိအောင်ဆိုလို့ရှိရင်ဒီရန်ကုန်တိုင်းကကျွန်တော်တို့ဖြည့်ရှင်းမဲ့နီလန်တစ်ခုသို့မဟုတ်နိုင်ငံတကာသိအောင်ဆောင်ရွက်နိုင်မဲ့နီလန်တစ်ခုရှိနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်ကဒီ နိုင်ငံရေးအကြက်တဲ့အခြေအနေပါတီတွေအကြက်တဲ့အခြေအနေအဲဒီအခြေအနေကြောင့်ပဲနေပြီးတော့ကျွန်မအလွတ်တော်ကိုယ်စားလှယ်ဟိုဝင်ရောက်ရှင်ပြိုင်ခြင်းမပြုတော့ဘဲနဲ့လက်တွေ့အလုံးလုံးနိုင်မဲ့ဒီအစိုးရအဖွဲ့တွေမှာပါပြီးတော့မှအလုံးလုံးနိုင်မဲ့နေရာကိုရွေးချယ်ခဲ့တာဖြစ်ပါတယ်ရှင့
်ဆိုတော့ဒီလိုတိုင်းသားလူမျိုးရေးရောင်းကြီးတရားအနေနဲ့ရခိုင်တိုင်းအတွင်းမှာရှိတဲ့ရခိုင်လူမျိုးတွေအတွက်ရောဒီရခိုင်ပြည်နယ်ကပြည်သူတွေအတွက်ရောဘာတွေအကျိုးပြုလှုပ်ဆောင်ဖို့အတွက်ပြင်ဆင်ထားပါလဲရှင
့်ရန်ကုန်မှာနေကြတဲ့ရခိုင်ရင်းမှမဟုတ်ဘူးရခိုင်ပြည်ကလာကြတဲ့တခြားကမန်တွေရှိတယ်မလို့တက်ခမိတိုင်းနဲ့မရမာကြီးဆရှိတဲ့ဒီရခိုင်တိုင်းသားမျိုးနွယ်စုဝင်ရဲ့ပြည်သူများရဲ့ဘဝလုံခြုံရေးနဲ့တရားဥပဒေအကာအကွယ်ကိုရရှိဖို့အတွက်နေပြီးတော့ဒီဥပဒေပညာရှင်များနဲ့လက်တွဲပြီးလို့ရှိရင်ဒါကိုဥပဒေရဖြည့်ရှင်းဖို့အတွက်အဖွဲ့အစည်းတစ်ခုဖွဲ့ဖို့အတွက်ကျွန်မကတိကဝတ်တစ်ခုပေးခဲ့တယ်။နောက်တစ်ချက်ကနေပြီးတော့ဒီလက်နက်ကန်ပဋိပက္ခတွေကြောင့်ရန်ကုန်တိုင်းကိုပြောင်းရွှေ့လာကြတဲ့ဒီရခိုင်တိုင်းဒေသမျိုးနယ်စုရဲ့စင်ခေါ်ချက်နဲ့ခက်ခဲများလို့ရခိုင်တိုင်းဒေသရဲ့ဝင်ကြီးတယောက်အနေနဲ့အတက်နိုင်ဆုံးအကူအညီဖြည့်ရှင်းမဲ့နေပြီးတော့ကျွန်မကတိကိုကိုလှုပ်ထားတယ်။ရခိုင်ပြည်သူဘဝတိုးတက်ရေးအဲ့ကမှတဆင့်နေပြီးတော့ရခိုင်ပြည်နယ်အတွက်လိုအပ်တဲ့သုတသံအရှင်းမြစ်ကိုရန်ကုန်ကနေတိစောက်တယ်လို့ပဲရခိုင်ပြည်နယ်မှာရှိလာမဲ့အခက်အခဲကိုလည်းပဲရန်ကုန်ကနေပြီးတော့နိုင်ငံရေးအရာဖြည့်ရှင်းမဲ့နီလန်းကောင်းတွေပေါ်ပေါက်လာမယ်။နီလန်းကောင်းတွေလည်းကျွန်မစဉ်းစားထားပြီးသားဖြစ်တယ်အဲ့ဒါကြောင့်မလို့ဒီအကြောင်းအရာတွေကိုဆောင်ရွက်တော့ပါမယ်ဆိုပြီးတော့ပြည်သူကိုခတိကဝတ်တင်နေပဲမဲဆယ်စည်းဝေးရေလုပ်ငန်းတွေကိုလုပ်ခဲ့တာဖြစ်တယ်ရှင့
်အဲလူငယ်လူလက်တယောက်ဒါအမျိုးသမီးတယောက်အနေနဲ့နိုင်ငံရေးမှာပါဝင်လာပြီးတော့မှဒါပြီးခဲ့တဲ့၅နှစ်သက်တမ်းဆိုရင်လည်းအမျိုးသားလွတ်တော်မှာတာဝန်ထမ်းခဲ့တယ်အခုဆိုရင်လည်းရန်ကုန်တိုင်းဒေသကြီးရဲ့ဒါပထမဆုံးအမျိုးသမီးတိုင်းသားလူမျိုးရေးရာဝန်ကြီးဖြစ်လာတော့မှာပေါ့နော်ဆိုတော့ဒီလိုခြေနေကိုရောက်လာဖို့အတွက်ဖြတ်သန်းတဲ့အခါမှာအခက်အခဲဘာတွေကြုံရတာရှိပါလဲဒီအခုနောက်ဆုံးရွေးကောက်ပွဲမှာရောဘယ်လိုခက်ခဲတွေရှိခဲ့ပါလဲ
အခက်အခဲကတော့အများကြီးရှိခဲ့တယ်ရှင်။ဒီမြို့နယ်တိုင်းမှာ55မြို့နယ်ပေါ့နော်။ဒါကိုကိုကျုံကိုဖယ်လိုက်လို့ရှိရင်54မြို့နယ်။54မြို့နယ်ကိုနေပြီးတော့ဒီ data collection တွေလုပ်တဲ့အခါမှာအထူးသဖြင့်ဒီအချက်လက်စုဆောင်တဲ့အခါမှာဒီပြည်ထောင်စုရေကောက်ဝဲကော်မရှင်ကအချက်လက်တွေကိုမပေးနိုင်တဲ့အခြေအနေမျိုးမှာဆိုလို့ရှိရင်အဲကျွန်မဒီကိုချုပ်ရေးကဏ္ဍကအချက်လက်တွေကိုအသုံးပြုပြီးတော့မှအဲကျွန်မဘယ်နေရာမှာရခိုင်တွေအများကြီးရှိနေတယ်အဲဘလိုလောက်ကင်တွေလောက်ကင်ကြရတယ်ဘလိုနေထိုင်ကြရတယ်ဒါတွေကိုလေ့လာခွင့်ရရှိရတာပါဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုလေ့လာရတာကျွန်မတို့အများကြီးအထက်ထဲရှိခဲ့တယ်နောက်ထပ်ကနေပြီးတော့ကျွန်မနဲ့အတူတူဒီ campaign တစ်ခုလုံးကိုဖြတ်တန်းကြမဲ့အဲလူငယ်လူရွယ်တွေကိုကျွန်မစုဆောင်းတဲ့အခါမှာနေပြီးတော့ဒီ covid အခက်အခဲကြောင့်ဟိုထင်တယ်လောက်ခီးမပေါက်ခဲ့တာရှိတယ်အဲဒါမဲ့ကျွန်မအဲ့လိုမျိုးခက်ခဲတဲ့ကွက်လပ်ကိုတော့လူမှုကွန်ရက်မှာဒီ Zoom Sunday Talk အနေနဲ့ဒီဘာသာရပ်အသီးသီးမှာကျွမ်းကျင်ကြတဲ့ပုံကိုယ်တွေကိုဖိတ်ခေါ်ပြီးတော့မှZoom Sunday Talk ကိုစီစဉ်ခဲ့ရတဲ့အခြေအနေတွေရှိရဲ့
ကိုလိုပဲဒီနိုင်ငံရေးမှာစိတ်ဝင်စားတဲ့ပါဝင်လှုပ်ရှားခြင်းနဲ့လူငယ်မျိုးသမီးတွေအများကြီးရှိနေပါတယ်သူတို့တွေအတွက်ရောကိုကဒီရှေ့ရဖြတ်သန်းမိသားလူတယောက်အနေနဲ့ဘာတွေအကြံပေးနိုင်မလဲဘယ်လိုအပိစကားတွေပြောနိုင်ပါမလဲရှင့်
အဲ့ဒီမြန်မာနိုင်ငံမှာပေါ့နော်အမျိုးသမီးနိုင်ငံရေးလုပ်တဲ့အခါမှာအများသောအားဖြင့်ဒီကျမတို့ case ဆိုလို့ရှိရင်အရန်ဝေဖန်ခံရတယ်လူမှုကွန်ရက်ကနေပြီးတော့ကောင်းတဲ့အကျိုးတွေပေးတယ်လို့လူမှုကွန်ရက်ပေါ်မှာရက်ပြီးတဲ့အခါမှာလည်းတချို့ပေါ့နော်အတိုက်ခံတွေကအများကြီးထိုးနှက်တာတွေကြုံရတယ်ဒါတွေကိုကျမတို့ဖြတ်တန်းရပါမယ်ဒီလိုမျိုးဖြတ်တန်းတဲ့အခါမှာစိတ်မလျှော်ဖို့နဲ့အဓိကဟိုနိုင်ငံရေးကိုတစိမ့်မမတ်လုပ်ဖို့ဒူဝေတံပေးခံရမယ်ရှင်ဘာကြောင့်လဲဆိုတော့အော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာကဒီမိုကရေစီထွန်းကားမှုအားနည်းသေးတယ်။အဲပြီးလို့ရှိရင်နေပြီးတော့ကျွန်တော်တို့ဇက်တိုက်ပဲတပါတီကအနိုင်ရတဲ့စနစ်ပေါ်မှာအခြေခံတလို့ဖြစ်နေတယ်။အဲပြီးလို့ရှိရင်ငင်းညာရေးမရသေးဘူး။ဟိုငင်းညာရေးမရသေးတဲ့အပြင်ကျွန်တော်တို့ခိုင်မိနေဆိုလို့ရှိရင်ပဋိပက္ခတွေပို့ပြီးတော့တိုးပွားလာနေတယ်။နောက်တစ်ခုကပါတီတွေအကွဲပြဲတွေရှိတယ်။ဒီကြားထဲမှာပဲနေပြီးတော့မျိုးသမီးတွေဟာနိုင်ငံရေးလုပ်မယ်ဆိုလို့ရှိရင်ဒီ professional နိုင်ငံရေးကိုတောဖို့အတွက်ကျွန်တော်တို့ပြင်ဆင်ရပါမယ်။ကိုယ့်ရဲ့နိုင်ငံရေးခံယူချက်မှန်ကန်မှုကအရေးကြီးပါတယ်။အဲဒီအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်နိုင်ငံရေးတီလမရှိဘူးဆိုလို့ရှိရင်ရေးချေခံဖို့ခက်ပါတယ်။အဲဒါကြောင့်မလို့ကျမတို့အမျိုးသမီးတွေဟာတက်လွန်ကောင်းရပါမယ်။အဲပြီးလို့ရှိရင်ကျမတို့ကိုမျိုးသားတွေကနေရာပေးမှတာဝန်ပေးမှဆိုတာထက်ကိုယ်လုံးနိုင်စွမ်းကိုအကောင်းဆုံးကျမတို့အလုပ်လုပ်မယ်။အဲကျမဒီဖြတ်တန်းမှုတဲ့တစ်လျှောက်မှာကြာလို့ရှိရင်တော့အခက်အခဲအများကြီးရှိခဲ့တယ်အကျိုးနေရာမှာနေပြီးတော့ကျမတို့ဒီအမျိုးသားမျိုးသမီးခွဲခြားဆက်ဆံမှုမရှိလို့ထင်ရပေမဲ့လည်းတကယ်တမ်းအရေးကြီးတဲ့ဆုံးဖြတ်ချက်နေရာတွေရောက်ပြီဆိုလို့ရှိရင်အမျိုးသမီးတွေကိုအသက်ငယ်လို့တချောင်းအမျိုးသမီးဖြစ်လို့တချောင်းလို့ရှိရင်အမျိုးသားလောက်အချိန်မပေးနိုင်ဘူးလို့ထင်ကြီးပေးတာကြောင့်တချောင်းနေပြီးတော့အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာကိုမရောက်ရှိလာဘူး။အ ဒါကြောင့်မလို့ကျမတို့အမျိုးသမီးတွေနိုင်ငံရေးထဲမှာများများပါဝင်ကြပါပြည်သူ့ကောင်းကျိုးကိုဆောင်ရွက်နေတဲ့အမျိုးသမီးတယောက်အတွက်ကတော့ဒီနိုင်ငံရေးလောကထဲမှာအမြဲရှိနေအောင်ဥဆောင်မှုကဏ္ဍမှာအမြဲရှိနေအောင်အကိုကိုကိုနေပြီးတော့ကြိုးစားအားထုတ်ရမှာပါတကယ်ကြလို့ပါတယ်